မြောက်ကိုရီးယားကောင်ဆောင်ခင်ဂျွန်ရဲ့ဖေရူမေယီခွဲကိုဖြစ်သူအသက်ခံရမှုနဲ့ဆက်နွယ်ပြီးဖမ်းဆီးထားသူအမျိုးသမီးနှုတ်ကိုမနက်ဖြန်မှာတရားဝင်လူသတ်မှုနဲ့ဆွဲချက်တင်မှာဖြစ်ကြောင်းမလေးရှားရှိနေချုပ်ကပြောပါရယ်။တရားရှိသူတွေအဖြစ်ဖမ်းဆီးခံထားတဲ့အင်ဒိုနီးရှားနိုင်ငံသူစတီအစီယာနဲ့ဗီယက်နမ်နိုင်ငံသူဒွန်တီဟွန်တို့နှုတ်ဆောင်ကတော့သူတို့အနေနဲ့ဟာတာယုံမြင်တဲ့ညာအစီအစဉ်တစ်ခုမှာတရားဆောင်နေတယ်လို့ထင်ခဲ့ကြတဲ့အကြောင်းပြောဆိုထားကြတာပါ။သူတို့နှုတ်ရင်ဆိုင်မဲ့ဆွဲချက်ဟာတည်ရန်အထိဖြစ်ပြီးနိုင်ပါတယ်။မြောက်ကိုရီးယားကောင်ဆောင်ရဲ့ဖေရူမေယီခွဲကိုဖြစ်သူကင်ချုံနန်းဟာဖေဗူလာ17ရက်နေ့ကကွာလာလမ်ပါလေးစိတ်မှာအမျိုးသမီးနှုတ်ကမျက်နှာကိုအဝတ်နဲ့အုပ်ပြီးတိတ်မချခင်မှာပဲသေဆုံးခဲ့တာပါ။မလေးရှားအနာဝင်ကတော့သေဆုံးသူရဲ့မျက်နှာကို VX စိတ်သုံးပြီးတက်ခတ်ခဲ့တယ်လို့ပြောဆိုထားပါတယ်။တက်ခတ်မှုနဲ့ပတ်သက်လို့လေဆိပ်လုံခြုံရေးကင်မရာတွေကမတန်းတင်နေပြီးနောက်ပိုင်းမှာတော့ကင်ချုံနန်းကရဲတွေနဲ့စကားပြောပြီးအရေးပေါ်စိတ်ကူးသားဖို့ခေါ်ယူသွားတာကိုလည်းတွေ့မြင်ခဲ့ရပါတယ်။ရဲတပ်ဖွဲ့ကတော့မြောက်ကိုရီးယားနိုင်ငံသား2ကိုဖမ်းဆီးခဲ့ပြီးနောက်ထပ်မြောက်ကိုရီးယား9ကိုလည်းတန်လျက်ရှိသူတွေဖြစ်စစ်စစ်မြင်းမြတ်မှုအလို့ရှိနေတဲ့အကြောင်းအာဏာပိုင်တွေကကြေညာထားပါတယ်။